ဖိလစ်ပိုင်အနာပိုင်တို့ကအချင်းထောင်ဦးစီးဌာနအကြီးအကဲနဲ့ဝန်ထမ်းတဦးကိုလူသားမှုစွပ်စွဲခြင်းနဲ့အမှုဖွင့်လိုက်ပြီးဖိလစ်ပိုင်ရေဒီယိုအစီအစဉ်တင်ဆက်သူတဦးကိုကြံစီတက်ဖြတ်ခံရမှုမှာသူတို့စီစဉ်ခဲ့တာလို့စွပ်စွဲထားတယ်လို့နိုင်ငံရဲ့အချင်းထောင်စနစ်ကိုရာဇဝတ်ဂိုင်းတစ်ခုအသွင်ဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်။ရာရုကဆိုင်းငံ့ခံထားတဲ့အချင်းဦးစီးဌာနအကြီးအကဲဂျယ်ရက်ဘန်တက်နောက်အချင်းထောင်လုံခြုံရေးအရာရှိရီကာရိုဇူလူတာနဲ့အော်တိုဘလ3ရက်နေ့ကပါစီဖဲမာဘာစာကိုတနက်နေ့ပြစ်ခတ်မှုမှာအဓိကတန်တရာရှိသူတွေကိုအမှုဖွင့်ထားတာဖြစ်ပါတယ်။မူမမန်းတဲ့လောက်ရက်တွေနဲ့အဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ဘန်တက်နဲ့တခြားသောတာဝန်ရှိသူတွေကိုတရင်တောင်မာဘာစာကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ပါစီလက်ပစ်ဆိုတဲ့နာမည်နဲ့အတန်လွင့်တရင်တောင်မာဘာစာကဖိလစ်ပိုင်မှာအခုနောက်ဆုံးတပ်ဖြတ်ခံရတဲ့မီဒီယာသမားတဦးလည်းဖြစ်ပါတယ်ရှင်။